ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကမကွေးတိုင်းပွင့်ပြည်မြို့နယ်ကမုံဆယ်ရဲ့ရေဘူလွဲမှာရှိတဲ့ရေမျက်နှာပြင်ထက်ရေ32ပေမြင့်တက်လာပြီးတော့အဲ့ဒီရေတွေကကြည်ုံကြီးဝဆယ်တဲ့စီးဝင်သွားခဲ့ပါတယ်။ဩဂုတ်လ1ရက်နေ့မှာတော့မိုးစတိုက်ရွာပြီးမိုးရေချိန်များပြားလာတဲ့အတွက်ကြည်ုံကြီးဝဆယ်ကထိန်းထားတဲ့ရေတွေရှမ်းကျလာပြီးပွင့်ပြည်မြို့နယ်နဲ့စစ်တုတ္တရာမြို့နယ်တွေရေအောက်နှိမ့်မြုပ်သွားခဲ့ရပါတယ်။တစ်ချိန်တည်းမှာပဲ AR မြေရေကလည်းဒီရေတက်ပြီးတော့စိုးရင်ရေမတ်ထက်မြင့်သွားတဲ့အတွက်မုံချောင်းရင်နဲ့ရောသွားပြီးရေအနက်ပေ20လောက်အထိမြင့်တက်ဆိုးွားခဲ့ရတာဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။ရေကြီးရေရှမ်းမှုကြောင့်ပွင့်ပြူမျိုးနယ်မှာလူတအူးသေဆုံးရသလိုထိခိုက်ဒဏ်ရာရသူအများအပြားနဲ့လူတသိန်းကျော်ရေဘေးဒုက္ခသည်အဖြစ်ရောက်ရှိသွားရပါတယ်။အိုးအိမ်တွေကိုစွန့်ခွာခဲ့ရတဲ့သူတွေဟာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေခဲ့ရပြီးအနေနဲ့ရရကလာရောက်ကူညီကြတဲ့ကယ်ဆယ်ရေးအဖွဲ့တွေရဲ့အကူအညီနဲ့ဆက်လက်ရပ်တည်ခဲ့ကြရပါတယ်။အဲ့ဒီနယ်ကလူအများစုဟာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးကြတာဖြစ်ပါတယ်။အခုတော့သူတို့တွေရဲ့ဘဝရည်တည်ရေးအတွက်အတော်ခက်ခဲသွားပါပြီလို့စစ်တုတ္တရာမျိုးကန်ကိုကျော်လွင်ကပြောပါတယ
်။ Now ကျွန်တော်စစ်တုတ္တရာဝန်ကြံလေရရတော့နှုံးနေကသူကပေါင်းတော့ဒီပေါ့လေခွက်နဲ့အပြည့်တင်ကြင်ခဲ့တာစိုက်ရှင်းနေကိုပုံလွှမ်းသွားတာဆိုတော့ Now နှစ်နှစ်သုံးနှစ်ပေါ့ Now နှစ်နှစ်နဲ့ပြန်ဆိုင်နိုင်မှုဒီနှုံးနေကိုဖယ်ရှားဖို့ဆိုတာမလွယ်ဘူးဖြစ်နေပေါ့နော်။
လေယာစိုက်ပျိုးရေးအတွက်သုံးရတဲ့ကျဲနွားတရိတ်ဆန်တွေကလည်းရေထဲမှာရက်ရှည်နေကြရတဲ့အတွက်နာမကျန်းတွေဖြစ်ကုန်ကြလို့ခုချိန်ထိအသုံးချလို့မရသေးဘူးလို့ပွင့်ပြူမျိုးကန်ကိုကျော်ဆန်းဟန်ကပြောပါတယ
်။ဟောကျွန်တော်တို့ကျဲရီနွားတွေကတော့သူတို့ကရေထဲမှာနေကြပြီးတော့ဆယ်ရက်လောက်နေတော့အဲ့မှာဝဲရောဂါပေါ့နော်ဒီကဒေသခေါ်ဆိုရင်တော့ဒီတဲယူဝဲရောဂါပေါ့ဖြားဖြားတာနာတာရှိတယ်လေနွားတွေဖြားတာတွေပါလေဆီထိုးရတာပေါ့နေရတော့ကြေတော့ဗျာဟိုတကယ်ဆူတဲ့နေရာမှာတော့နွားတွေကခိုင်းလို့မရဘူးဗျာခဲခုတော့ကျသူယောဂပြောင်းမနေကုန်နေရဒါပေမဲ့ကျွန်တော်ဒီတိုင်းဆက်မှုလေရနေပြီးတော့ထုံစက်ကြီးနဲ့လိုက်ပြီးတော့လက်ကထုံပြီးတယ်တေကဟိုတစက်ပေါ့တေကဟိုတစ်ချိန်ထုံပြီးတာပေါ့အ
ဲ့လိုလယ်မြေတွေကလည်းရှုံနေအောင်ရောက်နေခြင်းကျဲနွားတရိတ်ဆန်တွေကလည်းစိုက်ပျိုးရေးလုပ်ငန်းမှာသုံးဖို့အဆင်သင့်မဖြစ်သေးချိန်မှာသက်ဆိုင်ရာအာဏာပိုင်တွေကတောင်သူနဲ့လယ်သမားတွေအမြန်ဆုံးစိုက်ပျိုးရေးပြန်လည်လုပ်ကင်ကြဖို့ဖိအားပေးခိုင်းစေတာတွေရှိတယ်လို့စစ်တုတ္တရာမျိုးကန်ကိုကျော်လွင်ကပြောပါတယ
်။ဆက်နိုင်ကိုပြောနိုင်မို့တော်တော့ကိုမလွယ်တော့ဘူးပေါ့နော်။ဒီတာဝန်ရှိသူများကတော့တောင်သူတွေကို pressure လေးတွေနဲ့ပေးပြီးတော့အမြန်လုပ်ကြဖို့တွန်းအားပေးတာမျိုးရှိတော့တောင်သူတွေမှာနည်းနည်းလေးပိတ်ကပိတ်ကအောင်ဖြစ်နေတယ်လေရှိပါတယ်ခင်ဗျာ။တောင်သူတွေရဲ့ဒုက္ခရောက်နေတဲ့ဒီအခြေအနေကိုသိပြီးတော့မစင်းစားရဘဲနဲ့ဒီခဲအုပ်ရှင်မှုဆိုရင်ဟောပေါ့အဲ့တို့နဲ့ဆက်ကြလို့ကံပေါ့ကိုကျမကိုဖန်နေတာဘာညာဆိုဒေါနဲ့မောနဲ့တောင်သူတွေစီးဝဲခေါ်ပြီးတော့ပြောပြရင်ပြောပြီးတော့ထွက်သွားတာမျိုးတွေကြုံတော့တောင်သူတွေတော်တော်လေးဟောပေါ့တော်တော်လေးမကြင်မနက်ကြီးဖြစ်ပေါ့နော်အဲ့လိုလေးတွေဖြစ်ကြိုင်းခဲ့ခင်ဗျာ
ဒေသခံပြည်သူတွေဟာရေဘေးစတင်ကလေးကဒီနေ့အထိအနေနဲ့ရရက်ကလှူဒန်းသူတွေရဲ့အကူအညီအထောက်အပံ့တွေနဲ့ရပ်တည်ခဲ့ကြတာဖြစ်ပါတယ်လောလောဆယ်အထိစာဝတ်နေရေးအဆင်ပြေနေသေးပေမဲ့ရေရှည်အတွက်အင်မတန်စိုးရင်စရာကောင်းသလိုနှစ်ပေါင်း100နီးပါးအတွင်းမကြုံဘူးခဲ့တဲ့ရေလွှမ်းမှုမှုကြီးကိုရင်ဆိုင်ခဲ့ရတာကြောင့်ထိတ်လန့်စိတ်တွေဝင်နေခဲ့ကြပါတယ
်။အခုကျွန်တော်တို့လောဆယ်ထူကြတာတော့ဟိုဘယ်လိုကောင်းမလို့ကြောက်စိတ်တစ်ခုပါပဲ။ဟိုတမန်နေသားကောင်းတယ်ဒါပေမဲ့ဒီမှာလားတမန်အပ်တယ်ပြူတယ်ဆိုတဲ့အဲ့လိုလက်နံနေရောကြာတာပေါ့
။တဘာဝမိုးကြီးမားမှုဟာကြီးုံကြီးဝဆယ်ရဲ့ရေပြင်းမြင့်မားမှုနဲ့ပေါင်းဆက်ပြီးဆိုးဝါးခဲ့ရတာမို့ဒေသခံတွေကလူတွေတိဆောက်ထားတဲ့ဆယ်ရဲ့ထိန်းချုပ်နိုင်မှုအပေါ်စိုးရိမ်ကြောက်ရွံ့စိတ်နဲ့တိထက်ပိုစိတ်ချရတဲ့လုံခြုံမှုကိုတာဝန်ရှိသူတွေကစီစဉ်ပေးနိုင်ဖို့လိုလားကြတယ်လို့ကိုကျော်အောင်လွင်ကပြောပါတယ်
။တကယ်ကြရေတုံးမပေးရရောက်တဲ့ချိန်ကျွန်တော်တို့ရေပစ်ဆင့်တဲ့အရေးဟာလက်တကမ်းမှာပဲတာဝန်ရှိသူများအယုံကြည်ပါတမန်ရဲ့ဒီရေလောင်ထားတဲ့ပမာဏကိုဒီဘလွဲကိုနှိမ်ချမလားထပ်ပြီးတော့ချက်မလားထပ်ပြီးမလားတို့တော့အခုဒီတာဝန်ရှိသူများကတော့အဲ့ဒီဆိုင်နဲ့ပတ်သက်လို့ကောင်းတဲ့အထင်မစစနိုင်ဘူး။တကယ်ကနေရဒီစက်ကျူတနည်းနည်းနဲ့ရေချဖို့တို့သာနာပေါ်ထုတ်ကြမလားပေါ့တော်တော်များများမခံရနိုင်အောင်ဖြစ်ပြီးတော့ဒါပောက်ပွဲလူလူပေါ့
အခုချိန်မှာတော့ပွင့်ပြူနယ်အပါအဝင်မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်အတော်များများမှာရေဘေးတင်ငယ်ပြီးလက်ရှိလည်းရေဘေးနဲ့ရင်ဆိုင်နေရတာတွေရှိနေပါတယ်ပြည်သူတွေဟာအသက်လူပြေးခဲ့ရတဲ့ရေလွှမ်းမိုးမှုကြောင့်စိတ်ဒဏ်ရာတွေရခဲ့ကြပါတယ်ရေကျသွားချိန်မှာတော့ရေဘေးကြောင့်ဆုံးရှုံးခဲ့ရတာတွေအတွက်သောကရရသလိုအသက်ရှင်ရက်တည်ရေးအတွက်လေယာဉ်လုပ်ငန်းတွေပြန်လည်စတင်မှုတာဝန်ရှိသူတွေစီကထိထိရောက်ရောက်အခုအညီတွေမရတာကြောင့်အနာဂတ်အတွက်စိုးရိမ်စိတ်တွေလည်းဖြစ်စည်းလို့နေကြပါတယ်ရှင်